မေဂန်ပြည်တော်စုကိုကြမ်းဖက်တိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်ကြမ်းဖက်တိုက်ခိုက်မှုကြီးမှာအသက်မသေးဘဲချန်ရဲသူတွေနဲ့တိုက်ဆုံသွားတဲ့သူတွေရဲ့မိသားစုဆွေမျိုးတွေကသူတို့ရဲ့နေနာဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့ဆော်ဒီအစိုးရဘက်မှတရားစွဲခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအမေရိကန်သမ္မတဘရက်အိုဘားမားကဗီဒီယိုအာဏာသုံးပြီးဒီကနေ့တောက်ချာနေ့မှာပယ်ချသွားမှာဖြစ်ပါတယ်ဒီဥပဒေကပြည်ပမှာရှိတဲ့အမေရိကန်တွေအပေါ်မှာတရားဥပဒေကြောင်းအရအန္တရာယ်ရှိလာနိုင်တယ်လို့သမ္မတအိုဘားမားကပြောပါတယ်ကျွန်တော်အနေနဲ့ဒီဥပဒေကြမ်းဟာမကောင်းဘူးလို့ယုံကြည်တယ်ဆိုပြီးအင်မီတော်ပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အာနက်စ်ကလည်းပြောပါတယ်သမ္မတအိုဘားမားဘက်ကဗီဒီယိုအာဏာသုံးပြီးပယ်ချတာကိုကြော်လွှားနိုင်ဖို့အတွက်လွှတ်တော်ကလည်းမဲခွဲဆုံးဖြတ်သွားမယ်လို့ယူဆပါတယ်သမ္မတရဲ့ဗီဒီယိုအာဏာကိုကြော်လွှားဖို့အတွက်ဆိုရင်တော့လွှတ်တော်အမတ်တွေရဲ့ထောက်ခံမဲ့သုံးပုံပုံရရှိဖို့လည်းလိုအပ်ပါတယ်စက်တင်ဘာ17ကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခြင်းမရှိဘူးလို့ဆော်ဒီအစိုးရဘက်ကတော့ညင်းဆိုထားပါတယ်။ဒါမဲ့လည်းဒီကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့လေရင်ပြန်ပြီးဆွဲသူ19ယောက်ထက်က15ယောက်ဟာဆော်ဒီနိုင်ငံသားတွေဖြစ်ကြပါတယ်။ဒီလိုလုံလိုက်ခြင်းအဖြစ်အမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟန် CIA အကြီးအကဲဟောင်းမိုက်ကယ်မော်ရယ်နဲ့သမ္မတဟောင်းဂျော့ဂျ် W. ဘုရှ်ရဲ့အမျိုးသားလုံခြုံရေးချန်ပီစတီဖန်ဟက်လီတို့အပါအဝင်ထိပ်တန်းလုံခြုံရေးချန်ပီတချို့ကလွတ်တော်အမတ်တွေကိုရေးပို့ထားတဲ့စာကိုတွေ့ရှိခဲ့တယ်လို့လည်းပြင်သစ်သတင်းအေဂျင်စီကဖော်ပြပါတယ်ခင်ဗျာ